โอเคปมกะดร.ซอวินครับကျွန်တော်တို့ဒီနေ့မြန်မာနိုင်ငံမှာသွေးလွင်တိုကွေးဖြစ်နှုန်းကဘယ်လိုအနေထားရှိနေလဲဆရာကြီး
။ဒီနေ့ကတော့မနစ်ကလောက်တော့မများဘူးလို့ကျွန်တော်တို့မျှော်လင့်ရတယ်လေ။သွေးလွင်တိုကွေးကဒီ3-4နှစ်တခါပေါ့နော်။တော်တော်လေးဖြစ်လဲများတယ်ပြင်းလဲပြင်းထန်တယ်ပေါ့။အဲ့တော့ဖြစ်များတဲ့နှစ်တွေမှာနှစ်ဆပိုင်းတွေကတော်တော်လေးတွေ့ရတယ်။ဒီနေ့မှာတော့တိတ်အများကြီးမတွေ့ရဘူး။မတွေ့ဘူးတော့လည်းမဟုတ်ဘူးပေါ့နော်။ဒါပေမဲ့တစ်ခုရှိတာကဒီသွေးလွင်တိုကွေးကကြောင်ဖွင့်ပြီးတော့ကလေးတွေတယောက်နဲ့တယောက်မီးစက်တဲ့အခါမှာပို့ပြီးတော့ဖြစ်လာတတ်တယ်ပေါ့နော်အဲ့တော့ဉာဏ်နဲ့သတိထားကြည့်နေဖို့လိုအပ်ပါလေ
ဟုတ်ကဲ့ဆရာဘလို့အချက်တွေကိုသတိထားကြည့်ဖို့လိုမလဲဆရာကြီး
သွေးလွန်တကွေးကတော့ယာစီတိုင်းမှာဆိုရတဲ့ဒီခုမိုးချပြီးတော့ခြင်းနေပေါ့အဲ့ယာစီမှာပို့ဖြစ်တယ်ပေါ့အဲ့တော့သတိထားမိဖို့လိုပါလေလူပြင်ကလေးအားဖြားကြည့်တယ်မိန်းနေကိုရီလက်တွေကြိုက်တယ်ပိုင်းတာတယ်ဆိုလို့ရှိရင်ဒါသွေးလွန်တကွေးဖြစ်နိုင်တယ်ဆိုတာကိုမိဘတွေရောဆရာဝန်တွေရောသတိထားဖို့လိုပါလေသွေးလွန်တကွေးမှာဆိုဒီ testes လို့ခေါ်တဲ့လက်ကိုသွေးပေါင်းကြီးတိုင်းကရိယာနဲ့ပတ်ပြီးတော့ဆန်းလာလှုပ်ကြည့်လို့ရှိရင်ဒီ positive ဖြစ်ရင်ဒါသွေးလွန်တကွေးလို့တတ်မှတ်လို့ရတယ်။အခုကသွေးဆစ်ကြည့်လို့ရှိရင်လည်းသွေးထဲမှာအခုနောက်ပိုင်းပေါ်လာတော့ NS1 antigen ဆိုတာပေါ့နော်။အဲ့ဒါရှားတာပထမနေ့လောက်တည်းကမှန်းဆလို့ရပါတယ်။ဒါပေမဲ့လည်းသုံးပုံနှစ်ပုံမှာပဲဒီဥစ္စာတွေ့ရတာပေါ့။အဲ့တော့ကျွန်တော်အနေနဲ့တော့အပြားလည်းကြီးတယ်၊ကလေးကမင်းတယ်၊မစားဘူးမတောက်ဘူး။အဲ့ဒီဆိုလို့ရှိရင်ဒါသွေးလွန်တကွေးဖြစ်နိုင်ကြောင်းမြဲသတိထားရပါတယ်။နောက်တစ်ခုကသွေးလွန်တကွေးရဲ့နောက်ထူးခြားချက်တစ်ခုကအရေးကြီးတဲ့အခြေအနေဖြစ်တဲ့သွေးလန့်ခြင်းပေါ့နော်။သွေးလန့်ခြင်းကဖျားပြီး3ရက်လောက်ကစပြီးတော့ဖြစ်နိုင်ပါတယ်။အဲ့လိုဖြစ်တဲ့အခါကျတော့ထူးခြားတာတစ်ခုကအဖျားကျသွားတယ်ဗျ။ဖျားကျပြီးတော့မှခြေလက်တွေအေးတယ်၊ကလေးကမလန်းမဆန်းဘူးပေါ့နော်။ဒါကြတော့ဖျားကျရင်ကောင်းလာမှစားလာတော့လာမှာနော်။အဲ့လိုဖြစ်ရင်ပိုအရေးကြီးပါတယ်။ဒီအခြေအနေကိုစောစောစီးတည်တော့မှကြောစီးတွေပဲတွန်းပြီးကုကြတဲ့ခါကျမှသိရေးကြီးတဲ့အခြေအနေဖြစ်တဲ့သွေးလန့်တာသွေးကျိုတာတော့ဘာလို့မဖြစ်ဘူးပေါ့။မှသွေးလန့်တော့ဖြစ်ပေမဲ့စားစားတောက်တောက်ရှိတယ်။လန်းလန်းဆန်းဆန်းရှိတဲ့ကလေးကတော့လည်းသိပြီးတော့ဒီသွေးလန့်နေစင်မဝင်ဝင်လေးမရှိဘူးပေါ့နော်။ဒါကြောင့်သွေးလန့်တော့ဖြစ်ရင်ဖြစ်မှန်းသိဖို့သတိထားမိဖို့သွေးလန့်တာကိုသိဖို့အသိရေးကြီးပါလား
။ဟုတ်ကဲ့ဆရာ။ဒီသွေးလန့်နဲ့အဆင့်မရောက်ခင်မှာသတိထားနိုင်တဲ့တခြားအချက်တွေရှိသေးလား
သွေးလွန်တကွေးကတော့ဗိုင်းရပ်စ်ပိုးကြောင့်ဆိုဖြစ်တာဆိုတာလေဖြားတာတကူလုံးမှာသူကလက္ခဏာပြပါတယ်လူပြင်းတော့ကိုရီလက်တွေကြိုက်တယ်ခေါင်းကြိုက်တယ်အန်နေပိုက်နာတယ်ဝမ်းပိုက်ညာဘက်ပိုင်းပေါ့နော်သူပြင်းသေးနေရနာတယ်နှာစီးချောင်းစိုးဖြစ်ခဲတယ်အဲနှာစီးချောင်းစိုးဖြစ်ပြီးတော့သွေးလွန်တကွေးဖြစ်တာလည်းဖြစ်နိုင်တာပဲ
ခုန
ကျွန်တော်ပြောတဲ့သွေးလန့်ခြင်းအခြေအနေကိုရောက်မဲ့ကလေးတွေကခုနလိုဒါလည်းအပြားကြီးတယ်မိန်းနဲ့မလန်းဆန်းဘူးပေါ့အဲ့နမှာမှာခြေလက်တွေယူတဲ့အေးပြီးတော့ဖျားကျသွားပြီးတော့မကောင်းလာဘူးပေါ့နော်မကောင်းလာဆိုကလေးကမင်းနေတယ်မထဘူးကောင်းမထူဘူးဒီလိုမျိုးဖြစ်နေတာသတိထားပါလေ
ဟုတ်ကဲ့ဆရာ
ခြေလက်နဲ့ခြေနေကိုရောက်နေတာပ
ေါ့ဟုတ်ကဲ့ဆရာအဲ့ဒီလိုခြေနေမျိုးကျလို့ရှိရင်တော့မဖြစ်မနေဆေးရုံတင်ဖို့လိုတဲ့အနေထားဖြစ်လာတာပေါ့ဆရာနော
်ဟုတ်ပါတယ်ခင်ဗျသွေးလွန်တကွေးလို့ပထမဖြစ်နေကြောင်းသတိထားမိဖို့လိုတယ်သွေးလွန်တကွေးဖြစ်တဲ့ကလေးမှလည်းစားတော့ရင်မွေမဲ့အန်နေတဲ့ကလေးပေါ့နော်ပြင်တစ်နှစ်အောင်ကလေးအလုံးဝတဲ့ကလေးနောက်သွားလိုက်ရေးပေါ်များပဲပါညာရေးပေါ်လာမယ်ဆိုလို့ရှိရင်သွားလိုက်ခက်ခဲတဲ့နေရာမှာနေတဲ့ကလေးနောက်ကော်ဖီအောင်နေပါလေအဲ့ဒီကလေးပေါ့နော်ဒီကလေးတွေအကုန်လုံးကဆေးရုံမှာရှိနေဖို့ကောင်းပါလေဆေးရုံမှာကျွန်တော်ကအကျော်သေးသွင်းတဲ့ပိုက်ပေါ့နော်ဆင်းနှင်းထည့်သွင်းလာမယ်နောက်သွေးအုပ်စုတွေပိုက်ခွဲထားမယ်နောက်လိုအပ်တဲ့ဓာတ်ခွဲဆန်းသတ်မှုတွေလုပ်ထားမယ်စသဖြင့်မျက်စိအောင်မှာဆင်းနှင်းရှိနေဖို့လိုပါလေတော်ကွာလူအပ်တဲ့ကြောစေးရေပေါ့နော်ဘာမှပါစက်ကမဝင်ဘူးမစားဘူးမတောက်ဘူးဆိုရင်ဒီစားရေစားတုံထားပါလေ
ဟုတ်ကဲ့ဆရာအဲ့တော့သွေးလက်နဲ့အစင်ရောက်လို့ရှိရင်တော့ဒီအသက်ဆုံးရှုံးသွားရမယ်နေထားကိုစွန့်ရတာပေါ့ဆရာနော်အဲ့လိုလူနာတွေဆရာဒီနေ့တွေ့ရတာဆုံးရှုံးရတာပါလေ
ဟုတ်ကဲ့သွေးလက်နဲ့အင်းတော့လည်းမဟုတ်ပါသွေးလက်ရင်ကျွန်တော်ကသွေးလက်တော့ပြီးချမ်းမြေမြန်ကုလိုက်ရင်တော့လည်းဆုံးရှုံးမှုကနည်းပါလေဒါပေမဲ့သွေးလက်နာကိုမသိဘဲနဲ့အိမ်မှာကြာလေလေအနေဖြစ်တဲ့အခြေအနေကရောက်နိုင်လေလေအသက်ဆုံးရှုံးမှုကရှိလာနိုင်လေလေဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်နိုင်တဲ့အနေအထားရော
သွေးလွန်တကွေးကအများသိကြတဲ့အတိုင်းပေါ့နော်ခြင်ကြားခေါ်ခြင်ပုံကြောင့်ဖြစ်တယ်အဲ့တော့ခြင်ကိုနှိမ်နှင်းဖို့ဆိုရတဲ့အဓိကပိုးလောက်လန်းမှုမင်းရပေါ့နော်ဖုံးသွင်းခါစလောင်းတောင်လဲဖို့မြုပ်ရှင်းမှုပေါ့ဗျာဒီဖြက်လက်တွေကတော့အများအားပြောနေပါဒီခြင်ကြားနှိမ်နှင်းပိုးလောက်လန်းမှုမင်းခြင်ကိုက်မခံရရေးပေါ့နော်အဲ့တော့အဓိကတော့ဖြားလာပြီးအထူးဖြင့်ဒီ3နှစ်က15နှစ်ကြာပေါ့အမငငယ်လေးတစ်နှစ်အောင်လည်းဖြစ်တာရှိတာပဲ15နှစ်ကျော်မှဖြစ်တာလည်းရှိတာအဲဖြားပြီးတော့သူစဉ်ဖြားကြည့်တယ်မိန်းနေဆိုရင်ဒါသွေးလွန်တကွေးဖြစ်နိုင်ကြောင်းကိုလူနာတွေရောမိဘတွေရောကြည့်ရှုတဲ့ ထွေထွေယောဂကိုဆရာဝန်တွေကသတိထားကြည့်ဖို့သတိထားမိဖို့လိုအပ်ပါဟု
တ်ကဲ့ဆရာ
အဲ့ဒါမှလိုအပ်တဲ့စံတတ်မှုတွေလောက်ထားမှာဟုတ်
ကဲ့ဟုတ်ကဲ့ဆရာအခုဒီနေ့မှာဆရာကြီးဒီပြင်းထန်တဲ့အဆင့်ကိုရောက်တဲ့လူနာတွေဆရာတွေ့နေရသေးလား
ဟုတ်ကဲ့တွေ့ပါတယ်ဒီနေ့မှာလည်းလူနာအနေသားကနေတယ်ပေါ့နော်ဒါပေမဲ့လည်းပြင်းထန်တဲ့အဆင့်ကိုရောက်သွားတဲ့ကလေးလည်းတွေ့တယ်ထူးထူးခြားခြားပေါ့နော်ဆယ်နှစ်လောက်ကလေးလေးဖြားတယ်ဖြားပြီးတော့တွေ့လွန်တကူဖြစ်တယ်ပေါ့တော့ပါဝင်ညာလည်းသတိမထားမိဘူးသူ့ကိုကြည့်တဲ့ဆရာကလည်းသတိမထားမိဘူးအဲကြတော့သူ့ဖိုးကတရက်မှဒုံလဘရဟဝတ်တဲ့အလှူကိုသူသွားတယ်။သွားတဲ့အချိန်မှာတကယ်တော့အပြားကျပြီးတော့သူကမလန်းမဆန်းဖြစ်နေပြီ။တနည်းအားဖြင့်သွေးလန်းတာစနေပေါ့။အဲဒီမှာသူမူးလဲတဲ့ခါကျမှကျွန်တော်တို့ဆေးရုံတော့ရောက်လာ။စမ်းသပ်ကြည့်လိုက်တာသွေးလန်းတော့သွေးလန်းတာဖြစ်နေတယ်။နောက်ကျွန်တော်ကိုယ်တိုင်ကြည့်တဲ့ကလေးတယောက်တော့မှကျွန်တော်ဒီပြင်ပြားလို့ထင်တယ်ပေါ့နော်။ TV များဖြစ်နေသလားဆိုရင်စမ်းသပ်မှုတွေလောက်ခိုင်းထားတယ်။နောက်တစ်နေ့ကျတော့သွေးလန်းပြီးဆေးရုံလာတက်တာတွေ့ရပါအဲ့တော့မြဲသတိရှိနေဖို့လိုအပ်ပါ
ဟုတ်ကဲ့ဆရာဒီသွေးလွတ်တကူရက်ကနေပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာကြီး
တခြားအရေးကြီးတာတော့အဲ့ဒိထူးထွေးမရှိပါဘူးသွေးလွတ်တကူလို့သိရင်ကြိုက်ခဲပြောက်စေတယ်ပါရာဆီတမောလည်းမပေးရဘူးနော်အဲ့ဒါပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီမှတ်သားလွယ်အောင်ဆရာဒီကြပြားလေးနဲ့ရော
ဟုတ်ကဲ့သွေးလွတ်တကူအနေကင်းခါတာပေါ့နော်ယာတိတိုင်းတွင်ဖြာနာလင်းသွေးလွတ်တကူမှတ်အတူကသွေးလန့်တကွေးရဲ့ထောင်ချောက်ဖြစ်တဲ့သွေးလန့်နာကိုမသိမအောင်ဆိုရင်တည်းကျွန်တော်နောက်တစ်ပိုက်ဆက်ထားတယ်။အဖျားကျစဉ်မလန်းလျင်အစဉ်သတိချက်ပေါ့နော်။အဖျားကျပြီးတော့ကလေးကမလန်းစမ်းမှုဆိုရင်ဒါအမြဲသတိထားဖို့လိုကြောင်းသွေးလန့်နာအချိန်လေးလားဆိုပြီးဆေးရုံအမြန်ပြေးဖို့လိုကြောင်းဆက်ထားတာဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။